ထမအောင်ဆုံးအနေနဲ့ကတော့အမေရိကန်သမ္မတနဲ့စင်ကာပူဝန်ကြီးချုပ်တို့လူချင်းတွဲဆောင်ရမှာမြန်မာနိုင်ငံနဲ့အာဏာသိမ်းအပြီးအကြမ်းဖက်မှုနဲ့လူသားချင်းစာနာမှုအကြမ်းတဲတွေဖြစ်ပေါ်လာနေတဲ့အပေါ်အထူးစိုးရိမ်မိတဲ့အကြောင်းထုတ်ပေါ်ပြောဆိုခဲ့ပါတယ်ဒီကိစ္စတွေအပေါ်စစ်ကောင်စီပြောခွင့်ရကတော့ပြီးခဲ့တဲ့အာဆီယံအထူးကိုယ်စားလှယ်မြန်မာနိုင်ငံခီးစဉ်အတွင်းစစ်ကောင်စီခေါင်းဆောင်နဲ့ပါအလေးထားဆွေးနွေးပြီးပူးပေါင်းဆောင်ရွက်မှုတွေလုပ်ဖို့အသင့်ရှိပါတယ်လို့တုံ့ပြန်ပြောဆိုထားပါတယ်။ဒါပေမဲ့ဒီလူသားချင်းစာနာမှုဘေးကြုံနေရသူတွေကစစ်ကောင်စီထိန်းထားတဲ့နယ်မြေတွေမှာထက်တိုင်းရင်းသားလက်နက်ကိုင်နဲ့ထိန်းချုပ်ထားတဲ့နယ်မြေတွေမှာပုံများနေတာမို့နေဇက်ဖြတ်ချော်ကူညီမှုတွေပါသင့်တယ်လို့လူသားချင်းစာနာမှုအခွင့်အရေးလှုပ်ရှားသူတွေကပြောဆိုပါတယ်ကိုဝင်းမင်းကဆက်သွယ်မြင်မြန်ပြီးအပြည့်စုံကိုပြောပြပါမယ်
။ဟုတ်ကဲ့အမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့စင်ကာပူဝန်ကြီးချုပ်လီရှန်လုံတို့တနေ့အင်္ဂါနေ့ကအင်ဂျီတော်မှာတွေ့ရမှာနှစ်ဖက်စိုးရိမ်မှုကိုသမ္မတဘိုင်ဒန်က
We're deeply concerned both of us by the continued suffering and violence in Burma.
ဒီနေ့ကမှဒီနေ့တုန်းကစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းဖြစ်ပေါ်လာတဲ့အကြမ်းဖက်မှုတွေနဲ့ပြည်သူတွေခံစားနေရတဲ့အခြေအနေတွေပေါ်မှာကျွန်တော်နှစ်ယောက်စလုံးကထူးဝဲဆွေးနွေးပူပန်ကြပါတယ်။ဒီအာဏာသိမ်းမှုကလူသားစာနာမှုဆိုင်ရာကြီးမားတဲ့အခက်အခဲတွေဖြစ်ပေါ်စေပြီးတော့မြန်မာပြည်သူတွေအတွက်ဆယ်စုနှစ်နဲ့ချီဒီမိုကရေစီနဲ့စီးပွားရေးဆိုင်ရာထူထပ်မှုတွေကိုနောက်ပြန်လှည့်သွားစေပါရဲ့
။ဒါကြောင့်မြန်မာနိုင်ငံတဲ့အကြမ်းဖက်မှုတွေရပ်ဖို့နဲ့လူသားချင်းစာနာမှုအကူအညီတွေပေးနိုင်ဖို့ပါဝင်အာဆီယံဘုံသဘောတူညီချက်၅ချက်ကိုအမြန်ဆုံးလှုပ်ဆောင်ပေးဖို့ဒီခေါင်းဆောင်နှုတ်ကတောင်းဆိုခဲ့ပါတယ်။သမ္မတဘိုင်ဒန်တက်လာပြီးအမေရိကန်ကိုပထမဆုံးရောက်လာတဲ့အာဆီယံဖွဲ့ဝင်ခေါင်းဆောင်တူနဲ့တွေ့ပြီးပြောတဲ့အထက်အာဆီယံရဲ့စိုးရိမ်မှုတွေပါနေချိန်မှာပြည်ရဲ့အာဆီယံ2ကိုယ်စားလှယ်ရဲ့မြန်မာနိုင်ငံခီးစဉ်တွင်မှာရောဒီကိစ္စအနေထားကိုမေးရမှာစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စောမင်းထွန်းက
ဒါနဲ့ပတ်သက်ပြီးတော့ကြာသူ့အနေနဲ့ကအဲ့ဒီခီးစဉ်မှာကျွန်တော်တို့ဟိုလက်ချက်ကိုဦးစားပေးပြီးလောက်ပါမှာပေါ့နံပါတ်1အချက်ကမြန်မာနိုင်ငံငြိမ်းချမ်းရေးနဲ့ပတ်သက်ပြီးတော့ဦးစားပေးလောက်မှာအကြံပေးမှုများရတန်းရင်းနဲ့ဆက်ဆံနေတာပေါ့ဗျာပြီးရင်ကျွန်တော်တို့အေချီစင်တာနဲ့ညှိပြီးကြဒီလူသားချင်းစာနာထောက်ထားမှုအကူအညီပေးနိုင်ရေးလုပ်ငန်းတွေကိုဆောင်ရွက်သွားမယ
်အဲ့ဒါဒီကိစ္စတွေအတွက်အသေးစိတ်ဘယ်လိုဆွေးနွေးခဲ့ပြီးဘယ်အချိန်အကောင်အထည်ဖော်နိုင်တာကိုမေးရမှာဗိုလ်ချုပ်စောမင်းထွန်းကဆက်ပြီး
ခီးစဉ်မှာကိုပဲပထမဆုံးဖြစ်တဲ့ငင်းညာရေးကိစ္စတွေနဲ့ပတ်သက်ပြီးတော့ဒီကကဗိုလ်ချုပ်ကြီးရပြီးတော့ဦးဆောင်တဲ့ညနေရေးကော်မတီနဲ့အဖွဲ့အစည်းတွေပေါ့နော်ငင်းညာရေးတွေပါဝင်စီစဉ်ဆောင်ရွက်လျက်ရှိပါတယ်ဒီအချိန်မှာတော့ကျွန်တော်ညနေရေးကော်မတီနဲ့တွေ့တာပေါ့လေဒီလူသားချင်းပါနာထောက်ထားမှုအကူအညီပေးရေးကိစ္စကတော့ AH Center ကနေပြီးစလုပ်ပြီးဆိုတာနဲ့ကျွန်တော်တို့တက်ကကြည့်ရောက်စွာအကူအညီပေးနိုင်ဖို့ညာတကယ်လူရဲဒေသတွေကိုရောက်ရှိဖို့အတွက်ကျွန်တော်တို့စီစဉ်ဆောင်ရွက်ပြီးဖြစ်ပါတယ်ကျွန်တော်တို့ပြည်ရတော့ကတော့ဒါရင်းနဲ့ပတ်သက်ပြီးကြာဒီဧပြီလထဲမှာတော့လုပ်ငန်းစတင်ပြီးတော့ဆောင်ရွက်ဖြစ်မယ်လို့ပဲမှန်းထားပါတယ
်ဒီနေရာမှာလူသားချင်းစာနာမှုအကူအညီတကယ်လိုအပ်တဲ့နေရာထိထိရောက်ရောက်ရောက်ရှိနိုင်ရေးဘလို့အသေးစိတ်ဆွေးနွေးခဲ့တာရှိပါလဲလို့မေးရမှာဗိုလ်ချုပ်စောမင်းထွန်းကပဲ
ကျွန်တော်တို့နိုင်ငံတော်ဝန်ကြီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လိုင်းနဲ့တွေ့တဲ့အခါမှာလည်းအဲ့ဒါကိုအဓိကထားဆွေးနွေးတဲ့အချက်တစ်ချက်လည်းမှာပါပါတယ်ရပီရနဲ့ကျွန်တော်တို့ဒီရနဲ့ပတ်သက်ပြီးတော့လူမှုကဏ္ဍကိစ္စနဲ့ပြည်နယ်ညာခြားတိုင်းဝန်ကြီးဌာနဝန်ကြီးနဲ့လည်းဒီလိုဆွေးနွေးဆက်တာရှိပါတယ်။ပြီးရင်ကျွန်တော်တို့တချို့နေရာတွေမှာအဲ့ဒီကိစ္စတွေကိုဆောင်ရွက်နေရတဲ့အဖွဲ့ဝင်တွေမှာပါတော့နေသာဒေတာတိုင်းသားလူမျိုးများစုံစမ်းတိုးတက်ရေးဝန်ကြီးဌာနအောင်လည်းကျွန်တော်ဆွေးနွေးဆက်တာရှိပါတယ်။ဒါနဲ့ပတ်သက်ပြီးပထမအဦးဆုံးကတော့အာဆီယံအနေနဲ့ကနောက်နေပေါ့နေပြီးတော့မှအဲ့ဒါတွေတွေ့ပြီးနောက်နေရန်ကုန်မှာ UN အဖွဲ့အစည်းတွေကျွန်တော်တို့ချက်ချင်းဒီအဖွဲ့အစည်းတွေတွေ့ရခါမှလည်းဆွေးနွေးခဲ့ပါတယ်။ဒီအတိကတော့မြေပြင်မှာပေါ့နော် AHA standard အနေနဲ့ကြာအကူအညီပေးနိုင်တဲ့အကြောင်းအရာတွေအပြင် COVID ကွယ်ဆေးရနေစပြီးအကူအညီပေးနိုင်တဲ့ဟာတွေအဲဒီမြေပြင်မှာဓာတ်ရိုက်တိုက်ပွဲချောင်းစခန်းတွေတိုက်ပွဲချောင်းနေရာတွေကိုအကူအညီပေးနိုင်တဲ့နေရာတွေအဲဒါတွေကိုအသေးစိတ်ဆွေးနွေးခဲ့ပါတယ
်ဒီပေါ် AHA လို့တကောက်ခေါ်တဲ့အာဆီယံလူသားချင်းစာနာကူညီမှုညှိနှိုင်းရေးရုံးရဲ့ပြီးခဲ့တဲ့အမှုဆောင်ညွှန်ကြားရေးမှူးဟောင်း Miss Adelina Carmen နဲ့ရှေ့တောင်အရှာလေးလိုက်ဌာနICS Yusuf Institute မှာဆွေးနွေးဝဲတဲ့ဥဆောင်ဆွေးနွေးခဲ့သူတူဖြစ်တဲ့မတ်မေဇဘဲဖြူက
စစ်ကောင်စီနဲ့နှိမ့်နိုင်ပြီးတော့ပေးမယ်ဆိုတဲ့လူသားချင်းစာနာထောက်ထားမှုအခုအညီတွေကသူတို့ထိန်းချုပ်ထားတဲ့မြို့ပေါ် area တွေလောက်ပဲရောက်မှာပေါ့ဘာလို့လဲဆိုတော့တကယ်တမ်းအခုအညီတွေကိုတအားလိုအပ်နေတဲ့နေရာတွေကဟိုဆက်ကဆထိန်းချုပ်ထားတဲ့နေရာတွေကြီးပဲမဟုတ်ဘူးလေနော်အဲဒီလိုဒီတိုင်းဒါလက်နက်ကင်ဖွဲ့စည်းတွေထိ ंछ ုပ်ထားတဲ့နယ်မြေတွေမှာလူသားချင်းစာနာထောက်ထားမှုအကူအညီတွေကပိုပြီးလိုအပ်နေတာဖြစ်တယ်။ဘာလို့လဲဆိုတော့ဒီဆက်ကဆရဲ့လေချောင်းကနေတိုက်ခိုက်တာတွေလူနေအိမ်တွေလူနေဒီပြည်သူတွေနေထိုင်တဲ့ဒေသတွေကိုပိတ်မတ်ထားပြီးတော့တိုက်ခိုက်နေတဲ့ဟာတွေအဲ့ဒီဒဏ်တွေအဲ့ဒီရန်တွေကိုကြောက်လို့ပြည်သူတွေကပေးနေရတာလေနော်ပုံဆောင်နေရတာလေအဲ့တော့အကူအညီတွေကိုလိုအပ်နေတဲ့သူတွေအများစုကစက္ကစထိန်းချုပ်ထားတဲ့နေရာမှာ နေနေကြတာမှမဟုတ်တာ
အဲဒီတော့ဘလို့ထိရအောင်အကူအညီပေးတင်ပါလေလို့မိရမအမျိုးသမီးအခွင့်အရေးကာကွယ်စောင့်ရှောက်သူလည်းဖြစ်တဲ့မတ်မေစပယ်ဖြူကဆက်ပြီး
စကားစနဲ့ညှိနှိုင်းပြီးတော့သူတို့ခွင့်ပြုမှလူသားချင်းစာနာထောက်ထားမှုအကူအညီတွေကိုပေးမယ်ဆိုတဲ့စမ်းစာချက်ချက်နေဆက်ဖြတ်ကျော်ပြီးတော့ပေါ့နော်တိုင်းရင်းသားလက်နက်ကင်အဖွဲ့အစည်းတွေရဲ့ဒေတာမှလာပြီးခိုးလှုံနေကြရတဲ့ဒုက္ခသည်တွေကိုဘယ်လိုဟိုလက်လန်းမိအောင်ကုညီတွေကိုပေးမလဲဆိုတော့စဉ်းစားချက်ကပိုပြီးလိုအပ်နေရလို့ကျွန်တော်တို့ကမြင်တယ်
တကယ်တော့ဆီယနာသိမ်းပြီးမြန်မာအပေါ်အာဆီယံသဘောထားကွဲလွဲမှုတွေများလာပြီးကမ္ဘောဒီးယားအာဆီယံဥက္ကဋ္ဌဖြစ်လာခြင်းအာဆီယံနိုင်ငံကြီးဝန်ကြီးအစည်းအဝေးရွှေ့ရတဲ့နောက်ပိုင်းအမေရိကန်အာဆီယံထိပ်သီးဆွေးနွေးပွဲလည်းထပ်ရွှေ့ဆိုင်ခဲ့ရခြင်းမှာစင်ကာပူဝန်ကြီးချုပ်အမေရိကန်ခီးစဉ်ဖြစ်လာတာကထူးခြားတယ်လို့သုံးသပ်သူတွေကဆိုပါတယ်ခင်ဗျ